ဟုတ်ကဲ့ပါရှင်73ချိန်မြောက်အာရှဥရောပနိုင်ငံညာ၏ဝန်ကြီးများအဆင့်ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ကစလို့နေပြီးတော့မှ2ရက်ကြာကျင်းပနေပါတယ်ဒီဆွေးနွေးပွဲကိုတော့ EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံ EU အဖွဲ့ဝင်မဟုတ်တဲ့2နိုင်ငံအာဆီယံအဖွဲ့ဝင်10နိုင်ငံနဲ့အတူအရှေ့မြောက်နဲ့တောင်အာရှအုပ်စုဝင်17နိုင်ငံစုစုပေါင်း52နိုင်ငံကနိုင်ငံညာ၏ဝန်ကြီးတွေနဲ့အတူအစ်မြင့်အရာရှိတွေတက်ရောက်နေကြတာလည်းဖြစ်ပါတယ်မြန်မာနိုင်ငံဟာ2004ခုနှစ်မှာအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပေမယ့်စစ်အစိုးရအုပ်ချုပ်မှုနဲ့အတူလူ့အခွင့်အရေးချိုးဖောက်မှုတွေရှိတာကြောင့်ကန့်ကွက်တဲ့အတွက်အစည်းအဝေးကိုတက်ရောက်နိုင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့2010သမရဦးသိန်းစိတ်အစိုးရတက်လာပြီးလောအိုနိုင်ငံမှာ2012ခုနှစ်မှာကျင်းပတဲ့6ချိန်မြောက်အာဆီယံအစည်းအဝေးကိုပထမဦးဆုံးတက်ရောက်ခွင့်ရပါတယ်။အခု73ချိန်မြောက်အာရှဥရောပနိုင်ငံညာ၏ဝင်ကြီးအဆင့်ကိုမြန်မာနိုင်ငံအရှင်အဖြစ်လက်ခံကျင်းပတာလည်းဒါပထမဦးဆုံးအချိန်ဖြစ်ပါတယ်။ဒီဆွေးနွေးပွဲကြီးဟာအာရှဥရောပနိုင်ငံတွေရဲ့ဒီစီးပွားရေးပူးပေါင်းဆောင်ရွက်ဖို့ကိစ္စတွေ၊ကုန်သွယ်ရေးဆိုင်ရာကိစ္စတွေ၊လုံခြုံမှုတွေနဲ့အတူယဉ်ကျေးမှုကိစ္စတွေအတွက်အပြန်အလှန်ဆွေးနွေးကြတဲ့ပွဲလည်းဖြစ်ပါတယ်။အခုဒီဆွေးနွေးပွဲအတွင်းမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းတက်ရောက်လာကြတဲ့နိုင်ငံတွေကအထူးအာရုံထားပြီးတော့ဆွေးနွေးလာနိုင်တယ်ဆိုတဲ့သုံးသပ်ချက်တွေနဲ့အတူစိတ်ဝင်စားမှုတွေလည်းရှိနေပါတယ်။ဒီထိပ်သီးဆွေးနွေးပွဲကြီးမစခင်ရခိုင်ပြည်နယ်မြောက်ချမ်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့သူတွေကိုမြန်မာအစိုးရအနေနဲ့ပြန်လည်လက်ခံဖို့အတွက်ဖိအားပေးပြောဆိုလာနိုင်တဲ့အကြောင်းသုံးသပ်ချက်တွေကိုလည်းသတင်းတွေမှာဖော်ပြတာတွေ့ရပါတယ်။ဒါကြောင့်အခုနေပြည်တော်မှာကျင်းပနေတဲ့အာရှဥရောပနိုင်ငံညာရေးဝန်ကြီးများအဆင့်ထိပ်သီးဆွေးနွေးပွဲတွေရဲ့ဇပွဲဝိုင်းမှာရခိုင်ပြည်နယ်အရေးဟာဘယ်လိုနေရာမှာရှိနိုင်ပါသလဲ။မြန်မာအရေးလေးလာသုံးသပ်သူဒေါက်တာရဲမျိုးသိန်းရဲ့အမြင်ကတော့
လက်ရှိဒီအာဆမ်မြေသဘောတဘာဝကလည်းပဲအားလုံးကသဘောတူမှသူကထုတ်ပြန်ချက်တွေဆုံးဖြတ်ချက်တွေကိုချမှတ်နိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့လေနားလည်မှုရှိရှိယုံကြည်မှုရှိရှိနဲ့ပူးပေါင်းဆောင်ရွက်တဲ့သဘောမျိုးပဲဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့အဲ့ဒီအစည်းအဝေးရဲ့ပေါ့လေဒီပြင်ပမှာဒီနိုင်ငံတော်အတိုင်းအမြန်ပုံကိုနဲ့ဥရောပနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေမှာတော့ဒါအကျိတ်နဲ့ပေါ့လေပုံမှန်လေးလေးအမြင်သဘောထားဖလှယ်တာမျိုးတွေဖြစ်လာနိုင်တယ်။ဒါပေမဲ့အေးဆန်အစည်းအဝေးကြီးမှာတော့အခိုင်အရေးနဲ့ပတ်သက်ပြီးတော့အဲကြီးကြီးမားမားပေါ့လေ။ဟိုဖိအားပေးတာမျိုးဟိုဆွေးနွေးတာမျိုးတွေဖြစ်လာဖို့လားလားနေတယ်လို့ကျွန်တော်ကလည်းလို့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်မြောက်ချမ်းမှာဖြစ်ခဲ့တဲ့ပြဿနာတွေအတွင်းမြန်မာစစ်တပ်ကအင်အားအလွန်အကျွံသုံးဆွဲခဲ့တယ်။အဲ့ဒီအတွက်တာဝန်ရှိတဲ့စစ်ဖက်ခေါင်းဆောင်တချို့ကိုဒီဆက်ဆံနာတွေကိုရပ်တန့်တဲ့အရေးယူမှုတွေကိုလည်း EU ကပြုလုပ်ထားတာဖြစ်ပါတယ်။ကုလသမဂ္ဂကလည်းဒီခိုင်ပြည်နယ်မြောက်ချမ်းကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသူဟာ6သိန်းကျော်မကရှိတယ်ဆိုပြီးတော့လည်းစီးရင်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီထွက်ပြေးသွားတဲ့သူတွေကိုဥပဒေနဲ့အညီပြန်လည်စစ်လက်ခံဖို့ဆောင်ရွက်သွားမယ်လို့နိုင်ငံတကာကိုပြောဆိုထားသလိုဒါရီကိုလည်းစတင်အကောင့်ထည့်ဖော်နေပြီဖြစ်တဲ့အတွက်အာရှဥရောပထိပ်သီးဆွေးနွေးပွဲကြီးအတွင်းမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ထူးထူးခြားခြားဖိအားပေးလာနိုင်စရာမရှိဘူးလို့သူမြင်တဲ့အကြောင်းNLD ပါတီရဲ့ဗဟုပြန်ကြားရေးအဖွဲ့ခေါင်းဆောင်တူဖြစ်တဲ့မုံရအောင်ရှင်ကသုံးသပ်ပါတယ်
။ကျွန်တော်တို့ဒီဟာကိုစောစောပိုင်းလုံးဝလောက်သိပြီးတော့ဟိုပြင်ထန်လာလိမ့်မယ်လို့တော့မကျင်တော့ဘူးလေ။ဒါကြောင့်လဲဆိုတော့လက်တွေ့နဲ့ကျွန်တော်တို့ကပြင်ရှင်းနေကြတာပဲ။နောက်တစ်ခုကလည်းဒီအဲ့ဒီမှာရှိတဲ့ပြန်လဲပြူတော်ရေးကိစ္စတွေနဲ့တော့ပြောစုကိုယ်တိုင်မှာလက်တွေ့ရှင်းပြီးတော့ဒါပြင်ရှင်းနေတာလေ။ပြင်ရှင်းတဲ့အခါကျတော့ဒီဟာကိုလက်တွေ့ပေါ်ရနေပြီးတော့ဒါတက်စီပြနေတာပဲ။အဲ့တော့စောစောပိုင်းကလို့ဆွဆွဲချက်တွေပေါ့လေ။ပြပြီးတော့ပြစ်တံလာလိမ့်မယ်လို့ကျွန်တော်တော့မထင်တော့ဘူးကြာ
နိုင်ငံတကာအနေနဲ့ထွက်ပြေးကြတဲ့သူတွေကသာစိုးရိမ်ပူပန်ပြီးပြောနေကြတယ်ဆိုပေမဲ့ဒေသခံတိုင်းရင်းသားတွေရဲ့ခံစားချက်နဲ့အတူဒေသခံတိုင်းရင်းသားတွေရဲ့စိုးရိမ်ပူပန်မှုတွေကိုလည်းအစိုးရဘက်ကရောနိုင်ငံတကာဘက်ကပါနားလည်ဖို့လိုမယ်လို့ရခိုင်မျိုးသားပါတီ ANP ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကထောက်ပြပါတယ
်ဘာလို့ဆိုတော့နိုင်ငံတော်ကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့ကျွန်တော်တို့ဒေသခံတွေကြားမှာကိုအယူဆချင်းကမတူကျွန်တော်ဒေသခံတွေကကိုယ့်နေမျိုးကိုပြုကြော်တယ်မလုံခြုံဘူးဒေသခံတွေကဒုက္ခရောက်နေရတယ်အသက်အန္တရာယ်ဆိုးရင်ရတယ်ဆိုတော့ရှူတော့ဘက်ကကျွန်တော်တို့အများကြီးတင်ပြတယ်အဲဒါမဲ့နိုင်ငံတော်အပိုင်းကတော့အဲ့လောက်ထိသူတို့ကပြောနိုင်မှုမထင်ဘူးအစိုးရဘက်ကလည်းရေဘူးရဆန်ဆန်ပဲပြောနေတယ်လို့ကျွန်တော်မြင်တယ်မိစင်ပဲကြိကနေလို့မြင်တယ်တကယ်တော့လက်တွေ့မှာအောက်ရှိမှာဖြစ်လာမဲ့ပြဿနာတွေနော်ဖြစ်လာမဲ့အခက်အခဲတွေကအများကြီးတန်းစီနေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်အစိုးရကိုနှိုက်ကဒီအချိန်မှာမိစဉ်ကြီးကပ်ပြီးတော့သွားနေတယ်။ကျွန်တော်တို့ပြည်ခိုင်ပြည်သူရဲ့စိုးရင်ပူပါမှုကိုအစိုးရကအဲ့လောက်ထိအလားအတိမပြူတာမတွေ့ရဘူးလို့ကျွန်တော်တို့ကမြင်တယ်
။မြမရေးလေးလာသုံးသက်သူဒေါက်တာရံမျိုးသိန်းကတော့အခုဆိုရင်နိုင်ငံပေါင်း52နိုင်ငံကနိုင်ငံညာရေးဝန်ကြီးအဆင့်ရှိတဲ့ထိပ်သီးအရာရှိအားလုံးဒီဆွေးနွေးပွဲမှာရှိနေတာမို့မြမအစိုးရအတွက်ရခိုင်ပြည်နယ်အရေးကိုရှင်းပြနိုင်ဖို့ဟာအကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်တယ်လို့မြင်ကြောင်းသုံးသက်ပါတယ်
။ကျွန်တော်တို့မြန်မာနိုင်ငံအတွက်တော့ဒါဟာအခွင့်အရေးတရလို့ကျွန်တော်ကမြင်ပါတယ်။ဒီအခွင့်အရေးကိုဟလာအတုံးချပြီးတော့เนาะမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ပေါ့ ကြခိုင်းပြည်နယ်အရေးအပါအဝင်ပေါ့။ဟိုဒီရှမ်းပြည်နယ်ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ဆက်ဆက်တဲ့ကိစ္စတွေရောမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲနဲ့ဆက်ဆက်တဲ့စင်ခေါ်ချက်တွေရောအကျယ်ဝင်းရှင်းလင်းဆွေးနွေးနိုင်မယ်ဆိုရင်ဒါဟာကျွန်တော်တို့အတွက်အခွင့်အလမ်းဖြစ်စေတဲ့အစီအမင်းတစ်ခုဖြစ်လာမယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
နေ့ရက်ကြနေပြီးတော့မှကျင်းပနေတဲ့အာရှဥရောပထိပ်သီးဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံအတွက်ကုန်သွယ်ရေးဆိုင်ရာကိစ္စတွေစီးပွားရေးဆိုင်ရာကိစ္စတွေအပြင်လုံခြုံရေးနဲ့အတူဒေသဆိုင်ရာဖွံ့ဖြိုးရေးတွေအတွက်ဘယ်လိုအကျိုးမျှော်လင့်နိုင်ပါသလဲ
လက်ရှိအခြေအနေမှာเนาะကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲမှာဒီအချက်အသေးတွေကြုံတွေ့နေရတဲ့ကာလတစ်ခုနဲ့လည်းတိုက်ဆိုင်နေတဲ့အခါကြတော့နိုင်ငံတကာအတိုင်းဝိုင်းကိုเนาะကျွန်တော်တို့နိုင်ငံရဲ့လက်ရှိပကတိအခြေအနေနောက်ပြီးတော့ရခိုင်ပြည်ထောင်စုအပါအဝင်ပေါ့လေကျွန်တော်တို့နိုင်ငံမှာရေဆိုင်ကြုံတွေ့နေရတဲ့အချက်အသေးတွေစင်ခေါ်မှုတွေကိုဖြေရှင်းတဲ့နေရာမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ပေါ့လေအလားအလာကောင်းတွေဖန်တီးပေးနိုင်တဲ့အခွင့်အလမ်းမျိုးတော့အကျိုးအမြတ်မျိုးတော့ကျွန်တော်တို့ဒီ ASEAN စီးပွားရေးကနေရနိုင်မယ်လို့ကျွန်တော်ကတော့လို့သုံးသပ်ပါတယ်
မြမရေးလေလာတုံသက်သူဒေါက်တာရေမျိုးသိန်းပြောပြသွားတာပါရှင်ဒီကနေ့စတင်ကျင်းပတဲ့အာရှဥရောပနိုင်ငံရေးဝန်ကြီးအဆင့်ထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတက်ရောက်ပြီးတော့အဖွဲ့မှစကားပြောကြားခဲ့ပါတယ်ဒါအပြင်လည်းဒီဆွေးနွေးပွဲတွေနဲ့ဆက်ဆက်တဲ့အစီအမင်းအရာရှိဆွေးနွေးပွဲကြီးတွေကိုပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကလည်းစတင်ကျင်းပနေတာလည်းဖြစ်ပါတယ်ရှင်